မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကပြောလိုက်ပါတယ်။ဒါ့အပြင်အဲဒီလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့လုံခြုံရေးထိပ်တန်းတာဝန်ရှိသူ22ယောက်ကိုလည်းရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးတင်တယ်လို့ပြောလိုက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ကိုအမြန်ဆုံးလွှဲတင်တယ်လို့ဒီစီရင်ခံစာမှာတောင်းဆိုထားပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကိုရနိုင်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ဝင်းကြားရဲ့အဖော်မြန်မာစစ်တပ်ဘက်ကကျူးလွန်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကဒီနေ့မှာအစည်းအဝေးခံစာထုတ်ပြန်လိုက်ပါတယ်။အဲဒီအစည်းအဝေးခံစာထဲမှာတော့2019ခုနှစ်ဩဂတ်လ25ရက်နေ့ကERS ဒီဝင်ကြအစွန်ရောက်အဖွဲ့ကလုံလုံရေးကိစ္စတွေကိုတိုက်ခိုက်ခင်မှာကလေးကမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကဝင်ကြတဲ့ပေါ်လူခွင်ချိုးဖောက်မှုတွေကိုကြေကြေကျွတ်ကျွတ်နဲ့စဉ်ကြကျူးလွန်မှုပြင်ဆင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီချိန်နဲ့ပတ်သက်ပြီး 45 Rights အဖွဲ့ကအမှုဆောင်ရာရှေ့ချုပ် Matthew Smith က VOA ကိုအခုလိုပြောပါတယ
်။ We documented how the Myanmar authorities made preparations.
ထိုင်းပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ဆက်ဆက်ဆွေးနွေးရတဲ့ရာဇဝတ်မှုတွေကျူးလွန်မှုအတွက်မြန်မာအာဏာပိုင်တွေဘက်ကဘယ်လိုပြင်ဆင်ခဲ့လဲဆိုတာကျွန်တော်တို့မှတ်တမ်းတင်ထားပါတယ်။အဲ့ဒီတွေ့မှုတွေထဲမှာလူမျိုးရုံးတတ်ချက်မှုတွေနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလည်းပါဝင်နေဆိုတဲ့လက်ခံနိုင်လောက်တဲ့သက်သေထောက်ထားတွေကိုဒီအစီအစဉ်ခံစားထဲမှာတွေ့ရှိထားပါတယ်။ဒါ့အပြင်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကထိတ်တန်းတာဝန်ရှိသူ22ယောက်ကိုလည်းဒီလူခွင့်ချိုးဖောက်မှုအတွက်ရာဇဝတ်မှုကြောင့်ဆိုင်ရာအရစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်တက်ပါတယ်
။မြန်မာလုံခြုံရေးအာဏာပိုင်တွေဘက်ကလူခွင့်ချိုးဖောက်မှုတွေထဲမှာဒါနဲ့ချွန်ထက်တဲ့လက်နက်အသုံးဆောင်တွေကိုတင်းစီတာ၊ချက်စီယိုတွေကိုတင်းကျပ်ဖယ်ရှားခိုင်းတာ၊မွတ်စလင်မဟုတ်တဲ့သူတွေကိုလက်နက်တပ်ဆင်လေ့ကျင့်တင်ကြားပေးတာတွေပါဝင်တယ်လို့လည်းဆိုထားပါတယ်။ဒါပြင်မြန်မာအာဏာပိုင်တွေဟာရိုဟင်ဂျာတွေစီကနေစာနယ်ဇင်းခါတွေကိုလည်းတင်းယူတာတွေ၊လူသားချင်းစာနာမှုအကူအညီတွေမပေးနိုင်အောင်လုပ်တာတွေလည်းပါဝင်တယ်လို့ပြောပါတယ်။အခုလိုမြန်မာလုံခြုံရေးတာဝန်ရှိသူတွေဘက်ကဝင်ကြတွေပေါ်ကျူးလွန်ခဲ့တာတွေကိုနိုင်ငံတကာရာဇဝတ်ခုံရုပ်ကိုလွှဲပြောင်းပေးဖို့ဒီအစီအစဉ်ခံစားထဲမှာတိုက်တွန်းထားတယ်လို့လည်း Matthew Smith ကပြောပါတယ
် We're calling on the UN Security Council member states to do everything in their power
ဒီလိုအကောင်စီအနေနဲ့ဒီအခြေအနေကိုနိုင်ငံတကာရာဇဝတ်ခုံရုပ်ကိုအမြန်ဆုံးလွှဲပြောင်းပေးနိုင်အောင်သူရဲ့လုံပိုင်ခွင့်အာဏာတွေကအကုန်လုသွားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်တို့တောင်းဆိုပါတယ်
ဒီစင်ခံစားမှာပါတဲ့အချက်တွေကိုတော့မျက်မြင်သက်သေတွေဖပြေးလို့မြောက်လာသူတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးအာဏာပိုင်တွေ ERS တွေဝင်ကြအစွန်းရောက်အဖွဲ့တွေအကဲခတ်တွေဆရာဝန်တွေနဲ့အကူအညီပေးအဖွဲ့ဝင်154ယောက်ကိုတွေ့ဆုံမြင်ပြပြီးတော့အခြေခံထားတာဖြစ်တယ်လို့ 45 Rights အဖွဲ့ကပြောပါတယ်မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုအခုထပ်ပိုပြီးမစိုးလာနိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဝင်ရောက်ဖြေရှင်းတင်တယ်လို့ Matthew Smith ကပြောပါတယ
် The Myanmar military is responsible for mass atrocity crimesIn many different parts of the country against many different ethnic groups.
မြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းပါဝင်နိုင်ငံတော်နေရာတော်များများကတိုင်းရင်းသားဒေသတွေနဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်မှာဖြစ်နေတဲ့ရက်စက်တဲ့လူကွင်းချိုးဖောက်မှုတွေအတွက်တာဝန်ရှိပါတယ်။သူတို့ဟာအဲဒီလူကွင်းချိုးဖောက်မှုတွေအတွက်လုံးဝပြစ်ဒဏ်ခံရခြင်းလည်းမရှိပါဘူး။ဒါကြောင့်တကယ်လို့သာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်ကိုဒီကိစ္စအတွက်တာဝန်မယူခိုင်းမှုဆိုရင်ဒီလိုရာဇဝတ်မှုတွေလူကွင်းချိုးဖောက်မှုတွေဟာဆက်ပြီးတော့ဖြစ်နေတဲ့အခြေအနေရှိပါတယ်။
ဒီရက်နေ့ဩဂတ်လ25ရက်နေ့က ERS ဝင်ကြအစွန်းရောက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကိစ္စခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကဒေသတွေမှာနေနေရှင်းနေလှုပ်ခဲရာကနေအိမ်မှာရှိတဲ့ဝင်ကြတွေတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖျက်ကျော်ထွက်ပြေးခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရတော့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေအတွင်းမှာရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တယ်လို့ပြောပါတယ်။အခုလိုရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့လူခွင့်အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အတွက်တော့မြန်မာစိုးရဘက်ကကော်မရှင်တရားဖွဲ့ဆက်ဆင်းနေပြီးတော့နိုင်ငံတကာကနေခေါ်ဆိုတုံးဆွဲနေတဲ့ရိုဟင်ဂျာစိုးရအတုံးလုံးကိုတော့မြန်မာစိုးရဘက်ကလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ